to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါဗုဒ္ဓရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမကောင်းတောင်းလိုက်ပါတယ်။ VOA အမေရိကန်တန်က2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓနေ့နေ့ဖက်အတန်းလွှင့်အစီအစဉ်တွေကိုတိုင်းဒိုမီတာ24 50 51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေတရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။ခုနှစ်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါ။ဒီမနက်ခင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူချိန်ညာပေးမှာပါ။အမေရိကန်နဲ့ပြင်သစ်သမ္မတနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေဆက်ပြီးလုပ်ဖို့ပြောပေမဲ့အီရန်နဲ့ရထားတဲ့သဘောတူညီချက်ကနေအမေရိကန်ထွက်မထွက်မသိရသေးပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးရမှာထိုင်းကဂျာဝင်ဆောင်ရွက်ဖို့ကမ်းလှမ်းလိုက်ပါတယ်။ဒေါက်တာဆန်ဆွကြည်မတက်ရောက်တဲ့စနေနေ့အာဆီယံထိပ်သီးဆွေးနွေးမှာမြန်မာအရေးဆွေးနွေးဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါကိုဆမုံရေ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့အင်္ဂလန်ကလီးဂျူနိုက်တက်ဘောလုံးအသင်းမြန်မာနိုင်ငံကိုတွားရောက်မယ့်အစီအစဉ်ပေါ်ဝေဖန်ပြောဆိုနေတာတွေနဲ့ပတ်သက်ပြီးတော့
There's been a lot of questions asking the national press as well about why they're doing this. Clearly, it's a very political situation over there, isn't it?
ဒီ United အသင်းရဲ့ပြန်ကြားရေးတာဝန်ခံရဲ့ရှင်းလင်းပြောဆိုချက်ပါအပြည့်အစုံကိုသတင်းတော်တွေတင်ဆက်တဲ့အခါမှာနားဆင်ရပါမယ်။အဲ့ဒါအပြင်ရခိုင်ပြည်နယ်အတွင်းကိုပြန်လာကြတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ရန်ကုန်ခြေစိုက် VOA သတင်းတော်နဲ့ဆက်သွယ်မိမှန်းချက်ဝါရှင်တန်မှာရောက်ရှိနေတဲ့ပြည်ထောင်တမရနဲ့အမေရိကန်တမရတို့ဘာတွေသဘောတူညီခဲ့ကြပါသလဲ။တက်ငယ်မတင်းမှုကျူးလွန်သူတွေကိုတည်တံပေးဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ပြီးဆိုတဲ့အကြောင်းစာရာတွေကိုတင်နားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညတရက်လီလိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဆုမြတ်မလို့ကအကြီးညာပေးကြပါသေးမယ်ခင်ဗျာ
။ American ပြည်ထောင်စုနဲ့ပြည်သက်သမ္မတနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်ပြီးလုပ်ဖို့ပြောပေမဲ့သတင်းတောက်တွေကအင်္ဂါနေ့ပြောကြရမှာတော့လက်ရှိရထားတဲ့အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကနေ American သမ္မတ Donald Trump နှုတ်ထွက်ဖို့ရှိမရှိခေါင်းဆောင်နှစ်ဦးစလုံးကဘာအရေးလက္ခဏာမှမပြခဲ့ကြပါဘူး။ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအရေးယူမှုအတွက်ပြီးပြည့်စုံတဲ့လက်ရှိအစီအစဉ်ရဲ့တက်တန်းဟာရှိလာတဲ့မှာကုံဆုံးတော့မှာဖြစ်ပြီးဒါကိုသမ္မတ Trump ဘယ်လိုဆုံးဖြတ်မယ်ဆိုတာသူမသိကြောင်းပြည်ထောင်စုသမ္မတ Emmanuel Macron ကပြောကြားခဲ့ပါတယ်။သမ္မတ Trump ကလည်းအခုရထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်ဟာအဓိပ္ပာယ်မရှိတဲ့သဘောတူညီချက်လို့အင်္ဂါနေ့မှာပဲထပ်ပြီးပြောကြားခဲ့တယ်လို့ဒီသဘောတူညီချက်ကိုအစကတည်းကမလောက်တင်ဘူးလို့လည်းပြောကြားခဲ့တာပါ။တကယ်လို့ဒီ JCPOA ဒါပြတ်သွားမယ်ဆိုရင်အီရန်ပေါ်မှာနောက်ထပ်အရေးယူတန်းခတ်မှုတွေပြန်ပြီးလှုပ်လာနိုင်တာမို့အီရန်သမ္မတဟက်ဆန်ရာဟိုနီကတကယ်လို့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေခံရမှာဖြစ်ကြောင်းအင်္ဂါနေ့မှာပဲပြောကြားခဲ့တာပါ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့မြန်ဆုံးတွေ့ဆုံမှုမျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပြီးတော့ကင်ဂျွန်အန်ဟာတိတ်ကိုပွင့်လင်းသိခါရှိသူဖြစ်တယ်လို့ချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကတွေးဆောင်ပွဲအမြန်ဆုံးလုပ်ချင်တယ်ဆိုတာအမေရိကန်ကိုတိုက်ရိုက်ပြောခဲ့တယ်လို့ပြင်သစ်သမ္မတအမ်မနီယယ်မက်ခရွန်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ပြောခဲ့တာပါဒါဟာကမ္ဘာကြီးအတွက်အင်မတန်ကောင်းတဲ့ကိစ္စဖြစ်တယ်လို့လည်းဆိုပါတယ်ညှိနှိုင်းမှုတွေအဆင်မပြေရင်ဆွေးနွေးပွဲကနေထွက်သွားမှာဖြစ်ပေမဲ့အင်မတန်ကောင်းမွန်တဲ့ရလက်ရအောင်လုပ်ဖို့အခွင့်အလမ်းရှိတယ်ဆိုတာကိုသမ္မတထရမ့်ကအလေးအနက်ပြောပါတယ်ထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ဆွေးနွေးပွဲအဓိကရည်ရွယ်ချက်ကနျူကလ িয়ার ကင်းစင်ပပျောက်ရေးဖြစ်တယ်လို့အင်ဗျူတော်ကပြောပါတယ်နျူကလ িয়ার လုံးဝကင်းစင်ပပျောက်ရေးအတွက်ခိုင်မာတဲ့ဆောင်ရွက်ချက်တွေမလုပ်တသေး၍မြောက်ကိုရီးယားအစိုးရအပေါ်အမေရိကန်ကအပြင်းထန်ဆုံးဖိအားပေးသွားမှာဖြစ်ပြီးတော့အရေးယူတန်ခတ်မှုတွေကိုဆက်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်
။ကနေဒါနိုင်ငံတော်ရွန်တိုမြို့လယ်မှာလူ၁၀ဦးသေဆုံးခဲ့ရတဲ့ platform ပေါ်ကလူတွေကိုဘန်ကားနဲ့ဝင်တိုက်ခဲ့တယ်လို့သံသယရှိသူဟာသူ့ခုလိုမတိုက်ခိုက်ခံကလေးမှာပဲ Facebook ကနေထူးဆန်းတဲ့ message တင်ထားခဲ့တယ်လို့တော်ရွန်တိုရဲကပြောပါတယ်။သံသယရှိသူအလက်မီနာစီယန်ကိုပထမဆက်လူတက်မှု၁၀မှုလူတက်မှုကျိုးပမှု73မှုနဲ့တော်ရွန်တိုရုံးတော်ကနေတရားဆွဲဆိုခဲ့ပါတယ်။ရုံးတော်မှာတွေ့ရတဲ့သံသယရှိသူဟာခေါင်းကုံထားပြီးဘာတစ်ခုမှအသနာမခံခဲ့ပါဘူး။သူ့ရဲ့ Facebook ကထူးဆန်းတဲ့ message လို့ရဲတွေခေါ်တယ်။သူရေးထားတဲ့စာရီကိုရဲတွေကဆက်ဆင်းနေတယ်လို့ဒီစာကနေသူဘာကြောင့်ခုလိုလုပ်ရလဲဆိုတာသိလာနိုင်မယ်လို့ညွှန်နေနေကြတာပါ။ California Data Collection မှာ2014လုံးကလူ၆ဦးကိုတက်ပြီးသူ့ကိုယ်သူတက်တည်သွားတဲ့လူငယ်ကိုမချညင်ကတိတ်ကိုထုမြတ်တဲ့လူကြီးလူကောင်းကိုအမွန်တင်ခဲ့ပါတယ်။သူကသူ့ရဲ့ဖြစ်ပစ်လိုက်ပြီးဖြစ်တဲ့ Facebook အကောင့်မှာလူမှုမီဒီယာတုံ့စကားဖြစ်တဲ့ Incel လို့ခေါ်တဲ့များမဆန်သူရဲ့ပုံကမ်းမှုစခဲ့ပြီလို့ရေးခဲ့တယ်လို့ Chess နဲ့ Stacy လို့များဆန်သူအားလုံးအနိုင်ယူမှာဖြစ်ကြောင်းရေးသားထားတယ်လို့ရဲကပြောပါတယ်။သူအခုလိုဘာကြောင့်လုပ်တယ်ဆိုတာတဲတဲကိုကွယ်မသိရပါနဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အခုဖြစ်ရအကြမ်းဖက်မှုမဖြစ်နိုင်ဘူးလို့ပြောပါတယ်
။မ Pakistan and Yamadi, Lute, Songhe, Yendamu Kuma, Bao and Padanide, American, Tandamadiago, Nanganegani, Truckhawk, Pakistan, Damia Tavare, Ibrahla, Konyani Runga, the Sitan, who Bomuji, Joseph Emmanuel Hall, Mangare, Tanyongane, Motorcycle, Timidia, Dwe, at the Sandinia, you have muted Ladiak, the Sombido, Saikevo, Pala, do Nadia, Tanyayagi, Elu, Pakistan, Anamanuga, Piovare, Shintai Mujao, American Sitan, who Bomuji, Hogo, Pakistan, Suyaga, Ami Messi and Twinbido, Nanganegani, Tokwa, Damia Tarelu, Tudia Shinijo, Raja Kaliga, Ingani Runga, Diayong, or John Chagivare, they sound out to Yemidazu Rebecca, Holly and Namego. ECL ကိုခေါ်တဲ့ဒီတရားရင်ဆိုင်နေရသူတွေကိုနိုင်ငံတွေကထွက်ခွာခွင့်တားမြစ်တဲ့စီးရင်ထဲမှာတွင်ဖို့အစင်းမြစ်တရားရုံးမှာရှောက်ထားပါတယ်ဒါပေမဲ့အမေရိကန်တန်တမန်တယောက်ကိုECLစီးရင်သွင်းနိုင်ဖို့လုပ်ရမယ်လုပ်ငန်းရှင်တွေကအများကြီးဖြစ်တယ်လို့လည်းဒုရှင်နေချုပ်ကတရားရုံးကိုပြောကြားခဲ့ပါတယ်ဖီယန်နာသဘောတူညီချက်အရာဒီတန်တမန်တွေကိုရာဇဝတ်ပြစ်မှုကနေကင်းလွတ်ခွင့်ပေးထားတဲ့အတွက်ဟော
မနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9483တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 30တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒီသတင်းဖတ်ကုန်မှာကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရဲ့ခိုင်နယ်ပိုင်းအရေးအပြင်ကုန်သွယ်ရေးစစ်ပွဲနဲ့တောင်တိုပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုတွေလိုကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပေမဲ့တိုးတက်မှုကတော့အနည်းချင်းပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ထိပ်သီးအစည်းအဝေးကိုလူဦးရေ 5.6 တန်းပဲရှိပြီးဖွဲ့ဝင်နိုင်ငံတွေထဲမှာအသေးငယ်ဆုံးနဲ့အကျယ်ဝဆုံးဖြစ်တဲ့စင်ကာပူကျွန်းနိုင်ငံကလေးကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမှာဖြစ်ပါတယ်။စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကဒေသရင်းအရေးယူဆောင်ရမှာအားလုံးသဘောတူဖို့လိုအပ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးဒါဟာဘေးဒုက္ခရောက်နေတာကိုမြင်နေရတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာဝန်내ဖို့ဖြစ်ကြောင်းပြောပါတယ်။အာဆီယံဖွဲ့ကြီးအနေနဲ့အဲဒီကအကြမ်းဖက်မှုတွေရပ်ဆန့်ရင်းနဲ့အကူအညီပေးရတဲ့အတွက်ဦးစားပေးဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒါဟာမြန်မာအစိုးရရဲ့နိုင်ငံရေးချက်ဆိုင်ရာတာဝန်ခံမှုနဲ့တာဝန်ရှိမှုနဲ့သက်ဆိုင်တာမို့မြန်မာအစိုးရအနေနဲ့နိုင်ငံရေးရဖြေရှားမှာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။အခုကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတက်ရောက်နိုင်ပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့တွေ့ဆုံဖို့စီစဉ်နေချိန်မှာထိုင်းနိုင်ငံကဒီထိပ်သီးတွေ့ဆုံပွဲကိုသူ့နိုင်ငံမှာလာရောက်လုပ်ဖို့အတွက်ကြိုးစားကမ်းလှမ်းခဲ့ပါတယ်။ထိပ်သီးစီဝေးပွဲကိုစီစဉ်ကျင်းပပေးဖို့ထိုင်းနိုင်ငံကအဆင်သင့်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ထိုင်းမှာတွေ့ဆုံပွဲဖြစ်နိုင်ဖို့ဆက်သွယ်ကမ်းလှမ်းတာမျိုးတော့မရှိသေးပါဘူးလို့လည်းသူကအလေးထားပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဘန်ကောက်မှာရှိတဲ့အမေရိကန်တန်ယုံကတော့တစုံတရာပြောဆိုခြင်းမရှိပါဘူး။ဂျွန်လာဇန်လောက်မှာဖြစ်နိုင်တဲ့ဒီထိပ်သီးတွေ့ဆုံပွဲတွေအနေနဲ့နေရာ၅ခုကိုစဉ်းစားနေတယ်လို့သမ္မတထရမ့်ကဒီလာဇာမိုင်းကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်နေရာတွေလဲဆိုတာမပြောတဲ့အတွက်အာရှနိုင်ငံတွေဒါမှမဟုတ်ဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေမှာဖြစ်နိုင်တယ်လို့လေ့လာသူတွေကထင်ကြေးပြီးပြောစရာဖြစ်နေပါတယ်။ထိုင်းနိုင်ငံကတော့ဒီအမေရိကန်ရဲ့တရားဝင်မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့အပြင်မြောက်ကိုရီးယားနဲ့လည်းတန်တမာဆက်ဆံရေးရှိတဲ့နိုင်ငံဖြစ်ပါတယ်။ထိုင်းဒူဝင်ကြီးချုပ်ပရဝတ်once one ကတော့လောလောဆယ်အမေရိကန်ပြည်ထောင်စုမှာရောက်နေပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis အမိမြေလုံခြုံရေးထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
။ကိုရီးယားလေကြောင်းလိုင်းအကြီးအကဲချွန်ယန်ဟိုကသူ့တမိမျှောက်ရဲ့အပြုမှုအတွက်တောင်းပန်ခဲ့ပြီးသူတို့နှစ်ဦးစလုံးကိုကိုရီးယားလေကြောင်းကုမ္ပဏီကနေအလုပ်ထုတ်ပြန်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။တမိမျှောက်ရဲ့လုပ်ရတရားရင့်ကျက်မှုရှိတဲ့အပြုမှုတွေဖြစ်ကြောင်းလည်းပြောပါတယ်။တမိငယ်ချွန်ဝမ်းမင်းကတောင်းကိုရီးယားတေပို့ဆောင်ရေးကုမ္ပဏီရဲ့ဈေးပတ်မြင့်တင်အမှုဆောင်ရရှိဖြစ်ပြီးသူမအစည်းအဝေးတစ်ခုမှာအမျိုးသားတူရဲ့မျက်နှာကိုရေးနဲ့ပက်တယ်လို့အဆွဆွဲခံပြီးရေးရဲ့စုံစမ်းမှုကိုခံရသူပါ။တမိကြီးဖြစ်သူချိုဟွန်အန်ကတော့လွန်ခဲ့တဲ့၄နှစ်တုန်းကလေးမျက်မောအစာပြေကျွေးတဲ့တစ်ဆိတ်ပကန်းနဲ့မပေးပဲအိတ်နဲ့ပေးတဲ့အတွက်လေးမျက်မောကိုကန့်ချတဲ့အဖြစ်ကြောင့်ဟိုးလေးတကျော်ဖြစ်ခဲ့ရသူပါ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို Docking Mew တက်နဲ့မဆုမြတ်မွန်တို့ကြီးညာသွားကြတာဖြစ်ပါတယ်။အခုသတင်းလွှာတွေကိုတင်ဆက်ပေးပါရောင်းမယ်။အရင်ဆုံးနိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်။အီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပကြားမှာအမြင်ကွဲနေတာတွေကိုဖြေရှင်းဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့သဘောတူညီခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကို၃ရက်ခီးစဉ်နဲ့ရောက်ရှိနေတဲ့ပြင်သစ်သမ္မတမက်ခရွန်နဲ့
သမ္မတထရမ့်တို့ကြားဒီကိစ္စအပြင်ဆီးရီးယားနဲ့ IS အကြမ်းဖက်မှုချေမှုန်းရေးကိစ္စနှစ်နိုင်ငံကုံသွယ်ရေးကိစ္စစတာတွေကိုလည်းအင်္ဂါနေ့မှာဆွေးနွေးကြတာပါ။အီရန်သဘောတူညီချက်အတိအရအောင်လုပ်ဖို့အတွက်ဆန္ဒရှိတယ်လို့ပင်တစ်သမ္မတကလည်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပြီးမဲ့သမ္မတထရမ့်ဘက်ကတော့2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေနှုတ်ထွက်မထွက်ဆိုတာအတိအကျပြောမတော်ပါဘူး။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
အီရန်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ရေးအတွက်2015ခုနှစ်ကရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ဟာအင်ပတန်ဆိုးဝါးတဲ့သဘောတူညီမှုဖြစ်တယ်လို့ပြောနေတဲ့သမ္မတဒေါ်နယ်ထရမ့်နဲ့ဝါရှင်တန်မှာရောက်နေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့ကြားဒီကိစ္စကိုပွင့်ပွင့်လင်းလင်းဆွေးနွေးဖြစ်ခဲ့တယ်လို့ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနှစ်ယောက်လုံးကပြောကြားခဲ့ကြပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းစွာအသုံးပြုဖို့တက်တက်တာဖြစ်စေဖို့American, EU, ပြင်သစ် Germany, Russia နဲ့ Iran နိုင်ငံတို့ကြားလက်ရှိရရှိထားတဲ့ JCPOA သဘောတူညီချက်ထက်ပိုပြီးတော့ခိုင်မာစေမဲ့သဘောတူညီမှုသစ်ရဖို့ဆွေးနွေးခဲ့ကြတယ်လို့ဒမရမက်ခရွန်ကဆိုပါတယ်။သူအနေနဲ့ Iran နဲ့ Nuclear သဘောတူညီမှုအသစ်ရဖို့ America အစိုးရနဲ့အတူဆောင်ရွက်ဖို့ဆန္ဒရှိတယ်လို့လည်းပြင်သစ်သမ္မတကပြောပြီးသဘောတူညီချက်သစ်ရအောင်လုပ်တဲ့နေရာမှာအခြေခံပါဝင်သင့်တဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်။
C'est de couvrir quatre sujets essentiels. Le premier, c'est de bloquer toute activité nucléaire de.
Quand j'ai dit que pas vous l'ouvrez, parce que ma découga, n'attend ne sait n'agouneti nucléaire n'est pas tête sans rien nous mande mieux vous tamier tabou l'ouvrez. JCPOA de bord du Niger ya dit que ça va bien mal. Tout dire que quoi, alors ici mal est, il va nga nucléaire sans rien nous les malouner en déjà l'ouvrez pas mais. Tout dire de ce cas alors.ဒီတာရင်းမှာအီရန်ရဲ့ပဲထိန်တုံစမ်းသပ်မှုတွေကိုအဆုံးသတ်ဖို့လိုပါတယ်။နောက်ဆုံးချက်ကတော့ဒီတာရင်းမှာယီမန်၊ဆီးရီးယား၊အီရန်နဲ့လေဗနွန်နိုင်ငံတွေမှာအီရန်ရဲ့ဆောင်ရွက်မှုတွေကိုထိန်းနိုင်မှုနိုင်ငံရေးအဖြစ်ရှားမှာဖြစ်ပါတယ
်။လက်ရှိသဘောတူညီချက်နဲ့ပတ်သက်လို့သမ္မတထရမ့်ဘယ်လိုဆုံးဖြတ်မယ်ဆိုတာကိုသူမသိနိုင်ဘူးလို့လည်းသမ္မတမက်ခရွန်ကပြောပါတယ်။သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူထားတဲ့အီရန်သဘောတူညီမှုကနေနှုတ်ထွက်မယ်လို့ပြောထားတဲ့သမ္မတထရမ့်ကိုယ်တိုင်ကလည်းသူဘလို့ဆုံးဖြတ်မယ်ဆိုတာကိုပူးတွဲသတင်းစာရှင်းလင်းပွဲမှာတိတိကျကျမပြောခဲ့ပါဘူး။အီရန်သဘောတူစာချုပ်ထဲကဟာကွက်တွေကိုမေလ12ရက်နောက်ဆုံးထားပြီးတော့မပြင်ဆင်နိုင်ဘူးဆိုရင်ဒီစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတထရမ့်ကသတ်မှတ်ရပေးထားတာပါ
။ But there is a chance and nobody knows what I'm going to do on the 12th although Mr. President you have a pretty good idea. But we'll see. But we'll
see. ဆင်းရဲနေကြရင်ကျွန်တော်ဘာလုပ်မယ်ဆိုတာသိကျင်တဲ့သူရှိကြမှာရှိမှာပါ။သမ္မတမက်ခရွန်ရဲ့အကြံတွေကတိတ်ကိုကောင်းမှုမိမဲ့တချို့လူတွေမျှော်လင့်တယ်လို့ကျွန်တော်ဆုံးဖြတ်မလားဆိုတာကိုတော့စောင့်ကြည့်ကြပါခင်ဗျာ။ခိုင်မာတဲ့အခြေခံချက်တွေနဲ့သဘောတူညီချက်သိရဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာလည်းကြည့်ရအောင်ပါ။ဒါကြောင့်လဲဆိုတော့အခုရှိနေတဲ့သဘောတူညီချက်ကညံ့ဖျင်းယိုယွင်းနေတဲ့အချက်တွေပေါ်အခြေခံပြီးတော့ရထားတာပါ။လုံးဝမလုံသင့်ခဲ့တဲ့သဘောတူညီမှုမျိုးဖြစ်ပါတယ်။
အီရန်သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ရင်ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်လာမယ်လို့အီရန်ကအင်ကာနေမှာပဲတတိပေးခဲ့ပါဗျ။အရှေ့အလယ်ပိုင်းဒေသမှာအီရန်ကသူ့ရဲ့ဩဇာချဲ့ထွေနိုင်အောင်စူးစမ်းနေချိန်မှာဆီးရီးယားမှာရှိနေတဲ့အမေရိကန်တပ်တွေကိုချက်ချင်းပြန်ရုပ်လို့မရသေးဘူးဆိုတာကိုလည်းသမ္မတထရမ့်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါသေးတယ်။အီရန်နဲ့ချဲ့ပြန့်တဲ့သဘောတူညီမှုရအောင်လုပ်တဲ့နေရာမှာဆီးရီးယားပြည်ထနာကိုထည့်သွင်းညှိနှိုင်းဖို့လိုတယ်လို့အခုလိုပြောပါရယ်
။ We finished.At least almost our work with respect to ISIS in Syria, ISIS in Iraq.
Syria က IS သွေးကြွတွေရော Iraq က IS သွေးကြွတွေကိုပါအမေရိကန်ကအားလုံးနီးပါးကိုနှိမ်နှင်းချေမှုန်းနိုင်ပြီးပါပြီ။ဘယ်သူမှမလုံနိုင်ခဲ့တာကိုကျွန်တော်တို့တပ်တွေကလုံနိုင်ခဲ့တာပါ။ဒါကြောင့်သူတို့ကိုအင်ကျန်လာစေချင်ပါတယ်။ဒါပေမဲ့ရီမန်းချက်အတိုင်းအောင်မြင်အောင်လုပ်ဖို့လည်းလိုပါတယ်။အဲဒါကြောင့်သဘောတူညီမှုထဲမှာ Syria ကိစ္စကိုပါထည့်သွင်းဖို့ကျွန်တော်တို့ဆွေးနွေးနေပါတယ်။
အခုလိုအီရန်နဲ့ဆီးရီးယားအရေးကိစ္စတွေအပြင်ကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ EU နဲ့ American ကုန်သွယ်ရေးမှာ EU ဘက်ကအများကြီးအသာရနေတယ်လို့သမ္မတထရမ့်ကပြောနေချိန်မှာပြင်သစ်သမ္မတမက်ခရွန်ကတော့ American နဲ့ပြင်သစ်နိုင်ငံခြားကုန်သွယ်ရေးညီမျှတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။သမ္မတထရမ့်လက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့ပြင်သစ်သမ္မတကိုအင်္ဂါနေ့အစောပိုင်းကတော့အင်ဂျူရောမြက်ခင်းပြင်မှာတနက်21ချက်ပြစ်ဖောက်ပြီးတော့နိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။အခုအတန်လွှင့်နေချိန်အင်္ဂါနေ့ညဘက်မှာတော့သမ္မတထရမ့်နဲ့သမ္မတဂရိုရိုကပြင်သစ်သမ္မတနဲ့သမ္မတဂရိုရိုကိုအင်ဂျူရောမှာနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအပ်ခံနေပါတယ်။ပို့ထုံးနေကြရင်တော့ပြင်သစ်သမ္မတမက်ခရွန်ဟာအမေရိကန်လွှတ်တော်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ပို့ထုံးနေညပိုင်းကြရင်လည်း ဂျော့ရှ်ဝါရှင်တန်တက္ကသိုလ်မှចောင်းသားလူငယ်တွေရဲ့မိန်းကလေးကိုဖြေကြားမဲ့တောင်ဟောလ်တွေ့ဆုံပွဲကိုစီစဉ်ထားပါတယ်ရှင်
။မဆုမြတ်မောင်ပြောပြတော့တာပါ။မြန်မာနိုင်ငံကိုလာရောက်ကစားမဲ့လီယူနိုက်တက်ဘလုံးတင်ကိစ္စကိုမဆက်ခင်မှာရခိုင်ပြည်နယ်ဘက်ကအခြေအနေကိုနားဆင်ရပါမယ်။မနေ့ကရခိုင်မြောက်ပိုင်းပြည်ပခါတွေနဲ့ပတ်သက်ပြီးတော့မြန်မာဘင်္ဂလားဒေ့ရှ်နေဆက်မြင်းကိုထပ်ပြေးပြီးတော့မြန်မာနိုင်ငံထဲကိုပြန်ပြီးတော့ဝင်ရောက်လာတဲ့မွတ်စလင်မိသားစုဝင်၅ဦးကို VOE သတင်းတောက်ကိုမိုးစောကမောင်းတော်မြို့မှာတွားပြီးတော့တွေ့ဆုံမေးမြန်းခွင့်ရရှိခဲ့ပါတယ်။နေဆက်မြင်းပေါ်မှာဒုက္ခသည်9000ဝန်းကျင်လောက်နေထိုင်ပြီးတော့သူတို့အများစုကအစိုးရကထုတ်ပေးမဲ့ NVC cut သဘောတဘာဝကိုအမြင်လွဲမှားတာမျိုးတွေရှိနေတယ်လို့လည်းပြောပါတယ်။သူတို့နဲ့တွေ့ဆုံမေးမြန်းထားတာတွေနဲ့ပတ်သက်ပြီးတော့ကိုမိုးစောကိုကိုတားညင်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ကမှုဇော်ကြီးဒီကနေ့မှာကမှုဇော်တို့ဒီပြန်ဝင်လာတဲ့မွတ်စလင်မိသားစု9ဦးနဲ့တွေ့ဆုံခွင့်ရတယ်လို့သိရပါတယ်ခင်ဗျာအဲ့တော့သူတို့ဘာကြောင့်ပြန်လာတယ်လို့ပြောပါလဲ
ကျွန်တော်တို့မင်းရဲ့နေမှာတွေ့နေနေကြတော့ after အလွာလာအဲ့လိုမျိုးပြောပါတယ်သူကတောင်ကျူလက်ရောတောင်ကျူရောအချို့ကြီးမျိုးဟောင်းပြောဖြစ်တယ်ဒါဆိုသူကဒီနေ့ဒီနေ့ဘောပြည့်တဲ့ချိန်ပေါ်တဲ့ခါကပါသူကဒီရောမှာရှိရတူကြီးအကုန်လုံးမလူ1600ကျော်လောက်ပဲပြောပါတယ်အဲ့ဒီလူအကုန်လုံးကတိုက်တော့ပြီးသားတယ်ပေါ့လေဖြစ်ပြီးတဲ့အချိန်မှာသူတို့မိသားစုတွေကျန်တော့ဒီကောင်မကြီးရတော့ငါနဲ့ဟိုဘက်ကိုလိုက်သွားတယ်ပေါ့ဒါပေမဲ့ तू ကဟိုဘက်နိုင်ငံမှာ तू ရေရှည်နေဖို့အဆီစဉ်မရှိဘူးပေါ့မရှိတဲ့ကြောင့်မို့ तू ကအချိန်ကငါဘဝကြီးရောမှာပဲပြန်မယ်ငါနေရတဲ့ပြန်မယ်ဆိုပြီးတော့ तू ကဟောင်းစခန်းကိုမဝင်နေတာလို့ तू ကပြောတယ်ပြေ
ဟုတ်ကဲ့
ပြောပြီးတော့နောက်ပိုင်းသူအဲ့မှာနေတဲ့ခါမှာလည်းသူကဒီအရင်ကအုတ်ချိန်မျိုးလုပ်ကြတဲ့ဟာပေါ်မှာအချို့တွေကပြည်ပေါ်မှာမလူထားတဲ့သဘောတွေပါပြီးပြည်ထားတဲ့အချိန်မှာသူကအဲ့ဟိုအနေနဲ့မပေါ်လာလိုက်မပြောနေတဲ့ကနေဒီပြန်ဝင်လာလို့ပြောပါရယ
်ဖက်ဒုက္ခသည်စကန်နဲ့ဝင်လို့မရဘူးလို့လည်းသိရပါတယ်အဲ့တော့အဲ့မှာသူ့ကိုလုံခြုံရေးရချင်းချောက်တာတွေပါပြီးရှိလို့လား
သူပြောတာကမှာတော့သူဒီမြန်မာပြည်ဝဲပြန်လာမယ်သဘောရှိတာကြောင့်သူကစကန်နဲ့ပါလို့မဝင်တော့ဘူးသူကပြောတယ်ကျွန်တော်သူဒီကိုပြန်လာပြီးတဲ့အခါမှာဒီဘက်အာရဝိုင်းနေရာလဲသူ့ကိုဒါကျေစုလက်ခံနေပေါ့လေ။နောက်သူ့ကိုဒီ LDC ကပ်ပေါ့လေ။ဒီနိုင်ငံကပြန်စီတီးကပ်ပြားလို့ခံနေအပေါ်မှာဒီနိုင်ငံမှာရှိနေတဲ့သူတချို့ကနေပြီးတော့မာသူ့ဖုန်းနဲ့ဆက်ချိကြောက်တယ်ရှိရတယ်
။သူတို့ကအခုဘမာထားထားလဲကိုမိုးစော်လို့တွေ့ရတာမောင်းတော်မျိုးပေါ်မှာတွေ့ရတာလား
။တော့ကျေတော့သူ့ရွာပေါ့လေ။တောင်ပြည်ရွာမှာလူရှိဘူး။သူကလောကထဲမှာမောင်းတော်မြေမှာရှိရဲ့သူအမျိုးစုရဲ့အိမ်မှာလာပြီးတော့မိသားစုအိမ်မှာလည်းလာနေနေလို့ပြောပါလေ
။ဟုတ်ကဲ့
ပြောပြီးတော့သူနဲ့ကျွန်တော်နဲ့တွေ့တာကတော့ခရိုင်အုပ်ချုပ်ရေးမှူးကြီးမှာပဲ။ခရိုင်အုပ်ချုပ်ရေးမှူးကအစီအစဉ်နဲ့ကျွန်တော်တွေ့ပါလေ
။ပြန်ဝင်လာတဲ့လူတွေကိုလက်ခံထားတဲ့ဒုက္ခသည်စခန်းတွေကိုဘာကြောင့်မဝင်တာလဲ
။အခုကသူလာတဲ့ပုံစံကလည်းတကယ်ကအစိုးရအကျဉ်းသဘောတူညီကြည့်ချာလွှတ်ပြောင်းတဲ့ပုံစံနဲ့လာတာလည်းမဟုတ်ဘူး။ဒီလိုမျိုးတတိယပို့ပြီးတော့မှပြန်လာတယ်။ဒါပေမဲ့ဒီဘက်ကတော့ process time နဲ့သူ့ကိုစစ်ဆေးတယ်။စစ်ဆေးတယ်မှာ ABC တက်တွေပါတယ်။အဲ့တော့ကအဲ့ဒီဝင်ပြီးမြေကြီးကြီးနဲ့ဖြတ်ပြီးတော့မှဟုတ်ကဲ့
။
ဒါတော့အဲ့ဒီကြောင့်မသိဘူး။အဲ့ဒီကစခန်းနဲ့ပါဒီမင်းနဲ့ဒီမှာလည်းဒီသားစုနဲ့လည်းဒီလေအဲ့ဒီစီမျိုးရှိနေမျိုးဆိုတဲ့မျိုးကိုပြောပါလိမ့်ကြ။
ဒီဘက်မှာရှိတဲ့ဒုက္ခသည်တွေနဲ့လည်းတွေ့ခဲ့မှာပဲ။အဲ့တော့ဒုက္ခသည်တွေကမြန်မာဆွေကပြန်ခေါ်ပြီးမဲ့မာကြောက်မလာနိုင်ဘူးလို့ပြောပါလေခင်ဗျ
။ဒီတော့ပေါ့အပေါ်ရာလိုင်းမှာပဲတင်နေတယ်။အဲ့မှာလည်းဒီမင်းအားတော့ရှိရလို့ပြောတယ်။အများအားဖြင့်တော့ဒီ NBC ကတ်ကိုနားမည်ကြအောင် NBC ကတ်ကိုသွားတော့လက်ခံလိုက်တယ်ဆိုလို့ရှိရင်အဲ့ဒီဟာအကြာကြာဖြစ်သွားပြီးတော့အခြေအနေပြန်မောင်းထုတ်နိုင်တယ်ဆိုရင်နေသားမျိုးတို့လက်ခံကြတဲ့ပုံစံတို့သူဒီဒုက္ခတွေတွေများအဲ့ဟာကိုနားမည်ပြီးကြောင်းမျိုးပြန်လာနိုင်တဲ့အခြေအနေတွေတော့ပြောပါမယ်ကွာ။
ဒါကတော့မြန်မာပြည်အခြေစိုက် VOE သတင်းတော့ကိုမိုးစော်ကိုတားညင်ဆက်သွယ်ပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုနောက်ထပ်သတင်းတစ်ပုဒ်ကတော့အင်္ဂလန်နိုင်ငံကလီယူနိုက်တက်ဘောလုံးအသင်းဟာနောက်လာထဲမှာမြန်မာနိုင်ငံကိုသွားပြီးတော့မြန်မာလူရေးစင်အသင်းနဲ့အထူးခြေစမ်းပွဲကစားဖို့ရှိနေပါတယ်။ဒီခီးစဉ်ဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့နိုင်ငံကိုသွားမဲ့ခီးစဉ်ဖြစ်နေလို့ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
။အခုလာမယ့်မေလ9ရက်နဲ့10ရက်နေ့တွေမှာမြန်မာနိုင်ငံက MNL All-Star အသင်းမြန်မာလက်ရေးစင်အသင်းတို့နဲ့အင်္ဂလန်ကလာတဲ့ Leeds United ဘောလုံးအသင်းတို့ချစ်ကြည်အနေနဲ့အထူးခြေစမ်းပွဲတွေကိုကစားသွားဖို့စီစဉ်ထားတဲ့အကြောင်း Leeds United အသင်းကမနေ့တုန်းကပဲကြေညာခဲ့ပါတယ
် Yangon and Mandalay where Leeds will be playing they're playing an all-star team and the Myanmar national team as well
Yangon နဲ့ Mandalay တို့တွေမှာ Leeds အသင်းကမြန်မာလက်ရေးစင်အသင်းအနေနဲ့ကစားသွားကြဖို့ရှိပြီးတော့ဒီနေရာတွေကကျွန်တော်တို့အသင်းအတွက်လုံခြုံစိတ်ချတဲ့နေရာတွေဖြစ်ပါတယ်မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းမှုတွေရှိနေတဲ့ဆိုတော့ဆွဆွဲပြောဆိုမှုတွေထွက်နေတာတနည်းတော့ရှိနေပါပြီဒီလိုဖြစ်ရတဲ့ရှိနေတဲ့နေရာကိုမသွားဖို့လဲဗြိတိန်ဆိုတာကအကြံပေးချက်ထုတ်ထားတာရှိပါတယ်ကျွန်တော်တို့ကလည်းအဲ့နေရာတွေကိုသွားမှာမဟုတ်ပါဘူးလို့ Leeds United အသင်းရဲ့ပြန်ကြားရေးအဖွဲ့ဝင် Joe Mewis ကနေပြီးတော့ပြောသွားခဲ့တာပါ Yangon myo tu na agada kwe ma me la kwe ni cha lo shin yin League United ne MNL All Star ro gaza cha ma phit pi me la 17 ni cha yin no Mandalay myo ga Mandala Thiri agada kwe ma myama la ywe sin tin ne gaza cha bu shi ba de di season go phit myaw ye Ayawari ban ga ni bi lo kamakatha pi lo khe da ba ba jaw aku lo season ya da de so ra ne patet pi Ayawari ban ye au chot mu director U Myin Saw ga Yangon ma mne dong ga chin pa de tadin la shin lin pwe ma pyo khe ba de
ဒီမှာရှိတဲ့နိုင်ငံတွေကဒီနိုင်ငံကအရှိတဲ့ပေါ့ဆိုတဲ့ကလပ်တွေခေါ်ပြီးတော့ကစားနေတယ်တွေ့ရတယ်ကြားတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံမှာအခုခေါ်ပြီးတော့ကစားလို့ရောမရဘူးလားမြန်မာနိုင်ငံမှာရှိတဲ့ကျွန်တော်နိုင်ငံကစားပြီးဘာလုံးသိနေတဲ့ကစားရင်ရောအားရှင်မယ်ပေါ့နော်ဆိုတော့အဲ့ဒါလေးစဉ်းစားပြီးတော့ကြောက်မှာစိတ်ကြွနေမှာကျွန်တော်ဒီအဖြစ်ပြင်ပြနေတယ်ကျွန်တော်စ တို့အားရဖြစ်တော့ဒီအားရဖြစ်ပါတယ်ဒီလောက်မှာကျွန်တော်တို့ဒုတိယပတ်မတိုင်းမှာစီစဉ်လို့ရအောင်ဆောင်ရွက်နိုင်ပါတယ်ဆိုတဲ့အတွက်ကျွန်တော်တို့ကအဲ့ဒီစာပြေကိုကျွန်တော်တို့ရှာနေချင်ပါတယ
်အာဆီယံဒေသအတွင်းမှာဒီနေ့တွင်ချင်းပတ်ဖို့ရှိတဲ့နိုင်ငံတကာဘောလုံးပွဲစဉ်တွေမှာမြမလက်ရွေးစဉ်ဘောလုံးအသင်းအနိုင်ရအောင်ရည်ရွယ်ပြီးတော့အခုလိုနိုင်ငံတကာအသင်းတွေနဲ့တွဲပြီးတော့ကစားတဲ့အခွင့်အလမ်းတွေကိုဖန်တီးတဲ့အကြောင်းမြမဘောလုံးအဖွဲ့ချုပ်ရဲ့ထွေထွေတွင်းရင်မှုဥကိုကိုတိန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အင်္ဂလန်ကလီးဂျူနိုက်တက်အသင်းမြမပြည်ကိုတွားပြီးတော့ကစားမဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကသတင်းမီဒီယာတွေမှာဝေဖန်မှုတွေရှိနေတဲ့အကြောင်းလီးအသင်းရဲ့ပြန်ကြားရေးဖွဲ့ဝင်တဦးဖြစ်တဲ့ Baron Cross ကရှင်းပြပါတယ
်မိန်းမမှုတွေကတော်တော်များများထွက်ပေါ်နေတာပါဘာကြောင့်လီအင်းကဒီလိုတော့ရတယ်ကိုကနိုင်ငံရေးအခြေအနေတွေကဒီလောက်နာမည်ကြီးနေတဲ့ကြားကဗြိတိန်နိုင်ငံရဲ့အဓိကဘောလုံးအသင်းတစ်ခုမြန်မာပြည်ကိုသွားမယ်ဆိုတာဟာမြန်မာပြည်တဲကိုခီးစက်တွေပိုးပြီးတော့သွားစီလိမ့်မယ်မြန်မာပြည်အတွက်ဝန်မေပိုကောင်းစီလိမ့်မယ်စသဖြင့်ပြောဆိုမှုတွေရှိနေတာပါကျွန်တော်တို့ကနိုင်ငံရေးပါတီမဟုတ်ပါဘူးအခုခီးစက်ကလည်းနိုင်ငံရေးခီးစက်တစ်ခုမဟုတ်ပါဘူးကျွန်တော်တို့ကဟိုမှာခြေစမ်းပွဲတွေကံမှာပါတင်နန်းတွေပေးမှာပ
ါအခုခီးစက်ကိုစီစဉ်တဲ့အေယာဝတီဘန်ဆိုတာဟာစီးပွားရေးလုပ်ငန်းရှင်ဦးစောစောပိုင်တာပါမြန်မာစစ်စိုးရလက်ထက်တုန်းကစစ်ဘိုလ်ချုပ်တွေနဲ့နှိစပ်ပတ်သက်ခဲ့သူဖြစ်လို့အမေရိကန်ပြည်ထောင်စုကအမည်မဲစီးရင်တွန်းခံခဲ့ရသူလည်းဖြစ်ပါတယ်။အခုတော့သူကဒေါအောင်ဆန်းစုကြည်နဲ့နှိစပ်နေသူတူဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့တဲ့သူတွေပြန်လာတဲ့အခါမှာနေထိုင်နိုင်ရေးဆောက်လုပ်မှုတွေအတွက်မြန်မာစစ်အုပ်ကိုအလူငွေတွေအများဆုံးပေးတဲ့ထဲမှာဦးစော်စော်ကတူအပါဝင်ဖြစ်ပါတယ်။လီးယူနိုက်တက်အသင်းရဲ့ပိုင်ရှင်အင်ဒရီးယားရော်ဒရီဇာနီကလည်းအရှိတောင်အာရှမှာရှိတဲ့အာဂါဇာဆိုင်ရာသတင်းမီဒီယာလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ထားတဲ့သူပါလီအသင်းရဲ့ညွန်ကြားရေးမှူးအင်ဂတ်စကင်နာကလည်းမြန်မာနိုင်ငံဟာအရှေ့တောင်အာရှမှာအမြန်ဆုံးကြီးထွားလာနေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပြီးဘောလုံးအကစားကိုလည်းအထူးခုံမင်းတဲ့အတွက်ဒီနိုင်ငံကဘောလုံးလောကသားတွေရဲ့တိုးတက်လို့မှုတွေကိုလီယူနိုက်တက်အသင်းအနေနဲ့လိုလိုလားလားအားပေးနိုင်မှာဖြစ်တဲ့အကြောင်းအခုခီးစဉ်ကြောင့်လီအသင်းဟာပိတ်သက်အသစ်တွေနဲ့တွဲဆောင်နိုင်မှာဖြစ်ပြီးလာမယ့်နှစ်တွေအတွင်းပရီးမီးယားလိဂ်ဘောလုံးပွဲစဉ်တွေမှာလီယူနိုက်တက်ကကစားတဲ့အခါမြန်မာပြည်တပ်တရဲ့အားပေးမှုတွေရလာနိုင်မှုလဲမျှော်လင့်ရတယ်လို့ဆိုပါတယ်ဗြိတိန်ခြေဆိုင် Amnesty International နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ရဲ့ညွှန်ကြားရေးမှူး Kate Allen ကတော့ Lee United အသင်းမြန်မာပြည်ကိုသွားမဲ့ကိစ္စဟာမသင့်တော်တဲ့ကိစ္စဖြစ်ပြီးသူတို့ရဲ့မြန်မာပြည်ခီးစဉ်တွင်ရိုဟင်ဂျာမွတ်စလင်တွေကိုအကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုဖို့ဒီအသင်းမှာတာဝန်ရှိတယ်လို့ကြေညာချက်ထုတ်ထားပါတယ် Lee United အသင်းရဲ့မြန်မာပြည်မှာကစားမဲ့ပွဲစဉ်တွေအတွက်ကွင်းဝင်ကြီးတွေကိုတော့ကျငွေ4000 3000နဲ့2000သတ်မှတ်ထားပါတယ်လီယူနိုက်တက်အသင်းဟာမေလ9ရက်နေ့ကြာလို့ရှိရင်မန်ချက်စတာမြို့ကနေပြီးတော့ရန်ကုန်ကိုထွက်ခွာလာတော့မှာပ
ါကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျအခုတော့အိန္ဒိယအိန္ဒိယနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်အိန္ဒိယနိုင်ငံမှာအသက်12နှစ်အောက်ကလေးတွေကိုအတ္တမပြုကျင့်သူတွေအပေါ်တည်တံ့ပေးဖို့အပြင်အသက်အရွယ်လိုက်မိန်းကလေးတွေအပေါ်အတ္တမပြုကျင့်သူတွေကိုထောင်ဒဏ်နှိမ့်ရှည်တွေချက်မှတ်ဖို့အစိုးရကသဘောတူလိုက်ပြီးဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုဥပဒေဖြစ်လာရေးအတွက်လွှတ်တော်ရဲ့အဆိုပြုချက်ရရှိဖို့လိုအပ်ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့အမြင်မျိုးမျိုးလဲထွက်ပေါ်နေပါတယ် New Delhi မြို့တော်ကနေ VOE သတင်းတောက် Indiana Pasricha သတင်းပေးပို့ထားတာကိုဒေါ်လာလတန်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဧပြီလ27ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီကမကထပြုကျင်းပခဲ့တဲ့အထူးဝန်ကြီးဆွေးနွေးပွဲမှာအသက်12နှစ်အောက်ကလေးငယ်တွေကိုအထမပြုကျင့်သူတွေအပေါ်တည်ရန်ပေးနိုင်ရေးအတွက်နိုင်ငံရဲ့ဥပဒေပြင်ဆင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်အဲ့ဒီဆုံးဖြတ်ချက်အရအသက်16နှစ်အောက်ကလေးတွေကိုအတ္တမပြုကျင့်သူတွေပေါ်ချမှတ်တဲ့အနည်းဆုံးထောင်ဒဏ်10နှစ်ကို20ကြိတိုးခဲ့တယ်လို့16နှစ်အထက်အမျိုးသမီးတွေကိုအတ္တမပြုကျင့်သူတွေပေါ်ထောင်ဒဏ်9နှစ်ကနေ10နှစ်အထိတိုးချမှတ်ဖို့ပါဝင်ပါတယ်။ဒီဆုံးဖြတ်ချက်ဟာဥပဒေဖြစ်လာရေးအတွက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တဲ့အတွက်ကြောင့်လေ ဒီတော်တွင်ပြမှုကျွလွန်ကြောင်းဆွဆွဲခြင်းခံရသူတွေကိုခုချောက်လအတွင်အရေးပေါ်အမိတ်ရယုံတင်စစ်ဆေးခွင့်ပြုထားတာဖြစ်ပါတယ်ခုလိုမိုဒီအစိုးရရဲ့ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ခြေလှမ်းတရားဖြစ်တယ်လို့ဥပဒေပညာရှင်တွေကတုံ့တက်ကြပါတယ်ရှင်းလာသားရွယ်ခရင်ငယ်ကိုအမျိုးသားတွေအုပ်စုလိုက်အတ္တမပြုခြင်းကဲမှုအတွက်
တေရန်ချမှတ်ဖို့နိုင်ငံတော်တရားရုံးချုပ်ထံဒီနေ့စောစောပိုင်းကရှောက်ထားခဲ့သူညူဒေလီအခြေစိုက်ရှိနေအလတ်အလုတ်ရှိပါစတာကဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုတည်ပြီးတော့ကြိုးစားပါတယ်။တေရန်ချမှတ်ခံရမယ်လို့အရမပြုချင်တဲ့သူတွေကသိထားရင်အပြစ်ကျူးလွန်ဖို့တွန်းဆုတ်ကြမှာဖြစ်ပါတယ်။လင်ပိုင်းဆိုင်ရာဆော့ကခံရတဲ့ခရင်ငယ်
Anunya Gupta Garo. India ma atama pyujin dudwe ne atama pyujin khanya dudwe ha swe myo yin cha to sat pya dudwe yin ni ja dudwe phit de twe chang le tai cha yin te dan cha khan ya ma su de twe chang nout sait ni ja da twe ya le lo thauk pya ke ba le
will actually silence this issue and put it up, push it underground even much more
atan tait twa sin nai ma le atama pyujin khan ja dudwe ha chu ron dudwe ha tru ne khin min yin ni ja dudwe phyin yin
တည်တံအပေးခံကြမယ်ဖြစ်ကိုမရောက်စေလို့ကြပါဘူးကလေးငယ်တွေအတွက်တိတ်ကိုစိတ်ဆင်းရဲစရာဖြစ်စေမှာပါဒါကြောင့်လူတွေကအမှုတိုင်ကြားကြမှာလည်းမဟုတ်ပါဘူးဒါပေမဲ့အမျိုးသမီးရေလှူရှားသူတွေကတော့2019ကညူဒယ်လီမှာ20-30နှစ်ခုကညူဒယ်လီမှာ တည်တံဟာတိုင်ကြားမှုအတွက်အဟံတမ်းမဖြစ်စေဘူးလို့ထောက်ပြခဲ့ပါတယ်။ဥပဒေပညာရှင်တွေကတော့အိန္ဒိယနိုင်ငံရဲ့တရားရေးစနစ်ပြဿနာဖြေရှင်းရေးဟာရဲနဲ့တရားရုံးတွေမှအဓိကတာဝန်ရှိတယ်လို့ထောက်ပြကြပါတယ်။လူခွေးလှူရှားသူဘရန်ဒါဂရိုဘာက
If you have no conviction, I cannot fathom who are we handing out sentences.
ဒီမှု တင်ရှာမတွေ့ဘူးဆိုရင် တည်တံ ချမှတ်တာက ဘယ်လို အကျိုးရှိမှာလဲ? India တရားရေး စနစ်က တိတ်ကို ယိုယွင်း နေတဲ့ အတွက် ပြစ်ဒဏ် ချမှတ် ခံ ရတာ တွေ နေပါ နေပါလေ အမှု တိုင်ချက် ဖွင့်တာက တိတ်ကို ခက်ခဲတဲ့ အပြင် နောက်ပိုင်း အမှု စုံစမ်းရမှာလဲ တိတ်ကို ပေါ်ဆပြီး ပဲလိုက်မှု တွေ ရှိတာ တွေ့ရတယ် လို့ သူက ထောက်ပြသွားပါလေ India မှာမကြာသေးမီက လူတို့ကို ဒေါသ ထွက်စေခဲ့တဲ့ အထမ ပြုချက်မှု 2ရက် ဖြစ်ခဲ့ပါလေ ဇန်နဝါရီလက India ပိုင်း ကက်ရှ်မီးရ် ပြည်နယ် ခတ်တူဝါ ဒေသမှာ အသက် 10 နှစ်အရွယ် Muslim အမျိုးသမီး Safiya Bano ကို Hindu အမျိုးသားတစုက ဥစု ဖွဲ့ အထမ ပြုကျင့်ပြီး တပ်ဖြတ်ခဲ့တဲ့ အမှု ဖြစ်ပွားခဲ့တယ်လို့ ပြီးခဲ့တဲ့ ဇွန်လက လည်း Uttar Pradesh ပြည်နယ်မှာ အသက် 16 နှစ်အရွယ် အမျိုးသမီးငယ်တစ်ဦးဟာ BJP ခေါ် Anaya Bharatiya Janata Party အဖွဲ့ဝင်တစ်ဦးရဲ့ အထမ ပြုကျင့်မှုကို ခံခဲ့ရတာ ဖြစ်ပါလေ Bano အမှုမှာတော့ ဒေသခံ ရဲတအူးက လက်ငွေ ဒေါ်လာ 9000 နီးပါး စားခဲ့ပြီး တက်တဲ့အထောက်အထားကိုဖျက်ဆီးခဲ့တယ်လို့ Uttar Pradesh ပြည်နယ်မှာတော့ Anaya BJP Party အဖွဲ့ဝင်ကအသက် 16 နှစ်အရွယ် မင်းကလေးငယ်ကို အထမ ပြုကျင့်ခဲ့တဲ့အတွက် တိုင်ကြားတဲ့အမှုကို မင်းကလေးငယ်က မယုံသိမ်းပေးတဲ့အတွက်ကြောင့် သူ့ဖခင်ဟာရိုက်တက်ခြင်းခံခဲ့ရတာဖြစ်ပါတယ် ဒီအမှုဟာနိုင်ငံထွန်းဒေါသထွက်စီခဲ့တဲ့အတွက်ကြောင့်လေ BJP Party အဖွဲ့ဝင်တွေနဲ့အဖမ်းခံခဲ့ရပြီး အရေးပေါ်စီမံချက်အရ ရုံးတင်စစ်ဆေးခြင်းခံနေရတာလည်းဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ တိုင်းဒိုမီတာ 32-40-48 အပြင် ဒုတိယနာရီဘက်မှာ silent meter 190 မှာပါ နားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်း ပြန်လည် ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိ အစီအစဉ်ကိုတော့ တိုင်းဒို 19-25 meter တွေမှာ ထုတ်လွှင့်ပေးနေပါတယ် ညပိုင်း 9 နာရီကနေ 10 နာရီအထိ အစီအစဉ်ကိုတော့ တိုင်းဒို 19-25-32 နဲ့ စနေတနင်္ဂနွေမှာ silent meter 190 ကပါ ခံယူနားဆင်နိုင်ပါတယ် ဒီ ည 9 နာရီ အစီအစဉ် ပြပြချင်း ည 10 နာရီမှာ တိုင်းဒို meter 25-32 နဲ့ silent meter 190 ကနေ ပြန်လည်ပြီး ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်း အစီအစဉ်တွေနဲ့ အတန်လွင့် meter kilohertz အသေးစိတ်ကို internet သာမျက်နှာ burmese.voanews.com မှာ ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ22 40 51တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
တိုင်းပြည်တွေမှာလူဖွဲ့စည်းတည်ရမှာတော့အမှန်တိုင်းကိုရက်တည်တဲ့လူတွေအတွက်ကူညီပေးဖို့လိုတာပေါ့ဒါပေမဲ့ဗမာပြည်ရဲ့ရှိနေတဲ့တရားဥပဒေ
တရားဒီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းအရာတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းအရာတွေကိုကောက်နှုတ်ပြီးတော့ဥကြဆန်သားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
အာဆီယံထိပ်သီးမှာမြန်မာအရေးတောင်တရုတ်ပင်လယ်အရေးတို့ကိုအလေးထားကြမှာဖြစ်ပေမဲ့ဘာမှမမျှော်လင့်နိုင်ဘူးဆိုတဲ့ခေါင်းစဉ်နဲ့ရာဂျူဂိုပါလာခရစ်စနန်နဲ့ဂျက်ကင်တို့ဟိသားထားတဲ့ဆောင်းပါးကို writers.com မှာဖတ်ရပါတယ်နှစ်ပေါင်း50ကျော်သက်တမ်းရှိလာခဲ့ပြီဖြစ်တဲ့အာဆီယံအဖွဲ့ကြီးဟာဒေသရင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုခက်ခက်ခဲခဲရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒါကဘာကြောင့်လဲဆိုတော့ consensus လို့ခေါ်တဲ့အလုံးသဘောတူညီမှုရရှိရမယ်ဆိုတာနဲ့ဖွဲ့ဝင်နိုင်ငံတစ်ခုခုရဲ့ပြည်တွင်းရေးပြဿနာတွေကိုယူဆရင်ဝင်မဆွဲဘူးဆိုတဲ့အချက်တွေကြောင့်ပဲဖြစ်ပါတယ်။လက်ရှိ TDCU ပဲအင်းရှင်စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကမတူကွဲပြားတဲ့အဖွဲ့ဝင်တွေနဲ့စုစည်းထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့အတွက်consensus ရရှိဖို့လိုအပ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအာဆီယံဟာဆုံးဖြတ်ချက်ချနိုင်ခဲ့ပြီးတဲ့ကိစ္စတွေကိုတော့ထိထိရောက်ရောက်လုပ်ဆောင်နိုင်ပါတယ်လို့ပြောပါတယ်။အာဆီယံကိုစတင်ထူထောင်ကြတဲ့နိုင်ငံ၅နိုင်ငံတောင်မှပြဿနာကိုစုမြင်နေရမှာကိုယ်စီတော်ကကိုယ်စီပဲရှုမြင်ကြပါတယ်လို့စင်ကာပူမှာထုတ်တဲ့ The Straits Times သတင်းစာကပြီးခဲ့တဲ့အပတ်မှာဆောင်းပါးတစ်စောင်ရေးသားခဲ့ပါသေးတယ်။ဖိလစ်ပိုင်နိုင်ငံဟာဆိုရင်ဘာပဲလုပ်လုပ်တရားဥပဒေကိုအခြေခံဖို့ပဲတောင်းဆိုနေပြီးစင်ကာပူကတော့ဘာပဲလှုပ်လှုပ်သူတို့အတွက်ဘာပါသလဲဆိုတာပဲအမြဲတမ်းကြည့်တတ်ပါတယ်။မလေးရှားကတော့အရာရာကိုသူတို့အစိုးရကိုပြန်ပြီးညှို့နေရပြီးထိုင်းနိုင်ငံကတော့ဗကိစ္စကိုမဆိုကော်မတီဖွဲ့ပြီးလှုပ်ချင်နေတဲ့နိုင်ငံဖြစ်ပါတယ်တဲ့။အဲအင်ဒိုနီးရှားကတော့အရာရာတိုင်းဟာပြင်စတိရလို့ခေါ်တဲ့ဗက်မလိုက်မူငါးချက်နဲ့ကန့်ညီစေချင်တယ်လို့အဲဒီဆောင်မားရေးသားခဲ့ပါတယ်။အခုမြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ရိုဟင်ဂျာပြဿနာကိုဆိုရင်genocide ဖြစ်နိုင်တယ်လို့တော့မှကုလသမဂ္ဂအထောက်အထားတွေတွေးထားတယ်လို့ပြောနေပါတယ်။စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကတော့ဒီခိုင်ပြဿနာ human tragedy လူသားတို့အတွက်ဝန်내ဝယ်ကိစ္စတရားဖြစ်တယ်။အာဆီယံအနေနဲ့အကြမ်းဖက်မှုတွေရဆိုင်သွားရေးအကူအညီပေးလို့အလေးထားပါတယ်တဲ့။ဒါပေမဲ့လည်းနိုင်ငံရေးအရတာဝန်ယူတာဝန်ခံဖို့ပြဿနာကိုအဖြေရှာဖို့ကတော့မြန်မာအစိုးရရဲ့ကိစ္စသာဖြစ်တယ်လို့ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
။ဆက်လက်တင်ပြပေးချင်တာကတော့How China gets what it wants in Myanmar မြန်မာနိုင်ငံကလိုချင်တာရအောင်တိကျဘယ်လိုလုပ်တယ်ဆိုပြီးတော့ Asia Times Online မှာဗတ်တိတနာရေးသားထားတဲ့အဆောင်မှဖြစ်ပါတယ်မြန်မာအစိုးရကလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့နောက်တစ်ချိန်ညဉ့်ညံရေးဆွေးနွေးပွဲစတင်မှုပြင်ဆင်နေချိန်မှာအလုံးကတိကျနိုင်ငံကိုအာရုံစိုက်နေကြပါတယ်မြန်မာညဉ့်ညံရေးလုပ်ငန်းစဉ်ထဲမှာပါဝင်ခဲ့တဲ့အနောက်နိုင်ငံတွေရဲ့အခန့်ကဏ္ဍဘေးရောက်နေပြီးအစိုးရအပေါ်မှာရောလက်နက်ကင်အဖွဲ့တွေအပေါ်မှာပါဩဇာရှိတဲ့တရုတ်နိုင်ငံတခုတည်းသာကြာရှိနေပါတော့တယ်။တရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ကွာခြားချက်ကတော့ညီညာရေးဆိုတာတဲ့သူ့နိုင်ငံရဲ့မဟာဗျူဟာအရမြန်မာနိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီးပြီးတော့ဖြစ်ပွားနေတဲ့ပြည်တွင်းစစ်မှာပါဝင်တဲ့အဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုတွေရှိနေကြတာဖြစ်ပါတယ်။တရုတ်ကမြန်မာပြည်ပေါ်မှာထားတဲ့မူဝါဒရဲ့အန်တီမရည်မှန်းချက်ကတော့ကြောက်ဖြူရည်နဲ့စိတ်ကန်းကိုအုံပြုခွင့်ရရှိဖို့နိုင်ငံကိုဖြတ်ပြီးတော့တွယ်တန်းထားတဲ့ရည်နံနဲ့ဓာတ်ငွေပိုက်လိုင်းကိုကာကွယ်ဖို့နဲ့တရုတ်နိုင်ငံရဲ့အနောက်တောင်ပိုင်းကုန်းတွင်းပိတ်ပြည်နယ်တွေအတွက်မြန်မာနိုင်ငံကိုဖြတ်ပြီးတော့အိန္ဒိယသမုဒ္ဒရာနဲ့ဆက်သွယ်တဲ့လမ်းကြောင်းကိုဆက်လက်ပွင့်နေစေဖို့အဆရှိတာတွေပဲဖြစ်ပါတယ်။2011ခုနှစ်မှာအဲ့ဒီချိန်တုန်းကတမလဖြစ်တဲ့ဦးသိန်းစိန်ကလူကြိုက်များစေဖို့အတွက်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံဆဲရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းကိုဆိုင်းငံ့လိုက်တဲ့အကြောင်းကြေညာလိုက်ချိန်မှာတရုတ်အကြီးအကျယ်တုန်လှုပ်သွားခဲ့ရပါတယ်။ဒါကဘာကိုပြလိုက်တယ်ဆိုရင်တရုတ်နိုင်ငံပေါ်မိခိုမှုကိုမြန်မာကလျှော့ချလိုက်ပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပိုအကောက်အောင်လုပ်လိုက်တာပါ။နောက်ပိုင်းမှာအမေရိကန်နဲ့ဆက်ဆံရေးတွေပိုကောင်းလာခဲ့ပါတယ်။2015ခုနှစ်မှာဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီအနိုင်ရလာတော့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကပိုးပြီးတော့ကောင်းလာပါတယ်။တရုတ်သူတေသနဂျာနယ်တွေမှာလည်းမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒဟာမှားယွင်းမှုရှိတဲ့အကြောင်းထောက်ပြရေးသားကြတာတွေရှိပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ဒုက္ခရေးပြိနှိပ်မှုတွေပြုတ်ချိန်မှာတော့အနောက်နိုင်ငံတွေနဲ့မြန်မာဆက်ဆံရေးဟာအခြေအနေမကောင်းဖြစ်လာပါတယ်။မြန
မြန်မာနိုင်ငံဝန်ထမ်းတွေကဝိုင်းပြီးတော့ဆန့်ကျင်လာပြီးအထူးကျန်လာကြမှာလက်မြင်နဲ့တရုတ်နိုင်ငံကမြစ်စုံစီမံကိန်းလေဗရောင်းတတ်ထုစီမံကိန်းတွေကိုပြန်ပြီးတော့သတိပေးနေရင်းနဲ့တရုတ်ပြည်တော်မင်းကနေကြောက်ဖြူရေးနဲ့စိတ်ကမ်းအထိညံ့နှုံးမြင့်မိသားလန်ဖောက်လို့ဖို့မြန်မာအစိုးရကိုဖိအားပေးပါတယ်တစ်ဖက်ကလည်းဝါလိုလက်နက်ကင်အဖွဲ့ကိုလက်နက်ထောက်ပံ့နေတယ်လို့ညဉ့်ညာရေးအကျ Dajang Mila Majimbame, Ninja Isunibu Hale, Bama, Yaya, Pimatote, Sunibu Pita, Minduyabu, Miabare, Sadapin, Yida Tabareknia.
BOM, Burhuni Menekin Tolin Jedu Nasi in Jarava, who said Bido Nasi Amaro. Menekine, Tinsepini, the English are Tingaza, Sisima, America, Idian, Tono Nigu, Dola Latanga, Sisin, Tinsepini, Raba.
Did you believe Timbiame, Idiom, Atongaro?
Pull a fast one.
Pipari, Salumanga, B U L L, Bulga, Sweda, A, Deku. FAST fast ga hlinna myan na WONE 1 ga taku so ro hlin myan ne taku khu ko lout phu chu sa de lo de be ya ba de idiom so be to bai de be ga ro fast one lo so yin nyet phu lein phu nat phu chu sa de lo de be ya ba de da chang to pull a fast one idiom de be ga ro lein phu nya phu nyet phu hle sa phu chu sa da ko so lo ba de
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
Tugo champagne yet chopping webu, geno pesan, be like day. Tabby met Tuga, geno gunya, be a posa wine chopping who will be getting lilu, debi yabari.
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
Tudabago, Limbo, Nyabu, Levyabu, Josare, Sui, Belu, Piomele.
Try to pull a fast one.
Lu Piolu Yavare, Eragaro, Dinimletwe, Timpia Gere, Idiom Atome Pipari.
American idiom to know English are things that would set big at a bar, Kuro. Menina being a swinging at a daily line season, who Pianet Toglin Bibarome, go in, goes all winning at season ten set Tabarakmia.
A Kuro Inga Nina and Nazinita, daily line swinging season starting in Yala Babi, Kamakata Jusunime goes all winning there to a season tolo to go on Luya, daily line with Sala Jaya or Masha.
မင်္ဂလာပါခင်ဗျာပြည်ထဲရလီလိုင်းအစီအစဉ်ကနေကြိုးစားပါတယ်ဒီလိုင်းမော်ကိုကျွန်တော်တို့ဒီအဓိကပင်တိုင်းဆွေးနွေးပေးကြမယ့်ပုံကိုယ်တွေရောက်နေကြပြီလို့ကျွန်တော်သိရပါတယ်ဦးမင်းလွင်ဦးရှိပါလားခင်ဗျာပထမဆုံးဒီပင်တိုင်းဆွေးနွေးမယ့်ပုံကိုယ်နှစ်ဦးကျွန်တော်မေးချင်တာကဒီဟိုအတူကျုံပေါ့နော်ဒီမြန်မာနိုင်ငံမှာဒီအခုကျွန်တော်တို့ပြောတဲ့ဒီအစိုးရတပ်တွေအဖြစ်ထွက်ဆုံမ
ဒီကတက်တည်ရေဆုံးဖြတ်မှုကာကွယ်ပေးတဲ့ဥရိယာ ဒီမှာမျက်ချိမချိအသက်သွေးကြောတမအရေးကြီးတဲ့ဥပဒေတစ်ခုပြုလို့အများဆုံးကြားထားပေးဖို့လိုပါတယ်ကျေးဇူးတင်ပါဒီနေရာမှာဟိုအစိုးရတက်တည်ပဲဖြစ်ဖြစ်တက်တည်တွေကိုအကာအကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာမပြထားနိုင်သေးတာဟာဘာကြောင့်များပါလဲခင်ဗျာဥမလင်ကိုအရင်ဆွေးနွေးပါအောင်
ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုမျိုးဝစ်နက်ပရိုတက်ရှင်ပရိုဂရမ်အနေနဲ့လုပ်မယ်ဆိုလို့ရှိရင်တော့အကုန်ကြတော်တော်များများလောက်ကျွန်တော်တို့တွေ့ရပါတယ်ဟိုတကဘာလုံးမှာကျွန်တော်တို့ဒီတက်တည်များကိုကာကွယ်ပေးဒီပြင်ရကျင့်သုံးတဲ့နိုင်ငံ၁၂နိုင်ငံလောက်ပဲရှိပါတယ်အာရှမှာဆိုရင်တော့ကျွန်တော်တို့ထိုင်ဝမ်ဟောင်ကောင်နောက်ပြီးတော့ကျွန်တော်တို့ရဲ့ဟိုဒါအင်ဒီယန်နိုင်ငံဖြစ
ကျူးလွန်ကြတဲ့ငွေစေဝါထုတ်လုပ်တဲ့ရောင်းချရဲ့ပေယူခံပြူတဲ့နောက်ပြီးတော့တခါလူကုန်ကူးမှုတွေလုပ်တယ်နောက်ပြီးတော့တခါပြည်ထောင်စာတွေကိုလူကုန်ကူးတယ်ဆက်စင်ရောင်းချတယ်နိုင်ငံဖြတ်ကျော်မှုဝင်နေဖြစ်တယ်နောက်ပြီးတော့တခါတင်မောင်းကိုလုပ်ငန်းတွေကိုပေါ်ထုတ်ဝင်ဆိုလို့ရှိရင်အဓိကကြတဲ့တက်ပြည်တွေကိုအကာအကွယ်ပေးဖို့ကိုမလိုအပ်မဖြစ်သူအလားရဖြစ်အဲ့တော့တစ်ဖက်မှာက
ကိုကြီးတီးရောက်တော့လကောင်းအာနာရောက်တော့လကောင်းလက်နဲ့ရောက်တော့လကောင်းအလွဲတကူရနိုင်တဲ့အချိန်မျိုးဖြစ်တဲ့အခါကျတော့ကအစိုးရအနေနဲ့ဒီလူမျိုးတက်တွေရဲ့အသက်အန္တရာယ်နဲ့နောင်ရရှိနေထိုင်ဖို့အတွက်ကအကာအကွယ်ပေးရတာဖြစ်တဲ့အတွက်အကုန်ကြတော့တော်တော်များများဖြစ်ပါမယ်ကျွန်တော်တို့အဂရိလိုက်တာမူတိုက်တဲ့ရေးကိစ္စတွေဆောင်ရွက်မယ်မူရေးစေဝါကိစ္စတွေဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီ
တဲ့ဒီကိုတော့ကိစ္စတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီတက်တဲ့အကာအကွယ်ပေးတဲ့အစီအစဉ်မျိုးတော့ကျွန်တော်တို့မဖြစ်မနေချက်တွဲကြထားမှုလိုပါတယ်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းမြန်မာနိုင်ငံသားတွေရဲ့အသက်ဘေးအန္တရာယ်ကိုကာကွယ်ပေးဖို့အတွက်နိုင်ငံတော်အစိုးရမှတာဝန်ရှိတယ်ဆိုတာကိုပါတဲ့အတွက်ဒီခေါင်းစဉ်အောက်ကနေပြီးတော့တနည်းနည်းနဲ့ဒီမှာဆောင်ရွ ဒီတက်တဲ့တွေကိုအကာအကွယ်ပေးတဲ့ဥပဒေအထူးသဖြင့်တော့ဒီအစိုးရတက်တဲ့ပေါ့နော်ဟိုအကာအကွယ်ပေးတဲ့ဥပဒေကဘာကြောင့်မပြထားနိုင်ရသေးတာလဲဥပဒေတရားကိုပြထားဖို့အတွက်ပုံကြစီကတလောက်မများပြပါဘူးเนาะစတော့ကိုယ်တွေဒီအဆင်းဆင်းကိုတောင်မှပုံကြစီမြောင်များစွာနဲ့ခေါ်ယူပြီးတော့တိုင်းပြည်စွန့်နေနေတာဥပဒေတခုပြထားရတဲ့စရိတ်ကအလွန်သက်သာပါလေတိုင်းပြည်ကပြန်လေရရှိမဲ့ကွန်ပျူတာက ကိုကြည့်ရင်ကအစာပေါင်းများစွာပါလို့နဲ့အတွက်ဒီဥပဒေကိုပြဖို့ပြထားမယ်မပြထားလို့ရှိရင်ကြီးမားတဲ့ရာဇဝမှုကြီးတွေကိုလွတ်လွတ်လပ်လပ်ပေါ်ထုတ်ရေးမှာအာအတားဖြစ်ပြီးတော့တရားဥပဒေစိုးမိုးရေးဟာဟာွက်တည်နေပြည်မှာဖြစ်အခုဆိုရင်ဒီဒုရဲမှုဘိုးရနိုင်ကိစ္စကခေါ်လေးတစ်ချောင်းဖြစ်လာရတယ်
သူကတက်ပြီးတယောက်ပါသူ့ရဲ့အတွက်ဥရိယာအတွက်ဘိုက်ဆိုင်ရာလိုအပ်ချက်ဒီရှိနေပြီဆိုတာမြင့်မရအောင်အချိန်မီမို့လို့ဒီဥရိမို့အခုဆွတ်တော့ကဒီတကပြန်ခွင့်ရတော့ပြင်စဉ်းစားကြပါလို့ပဲမေတ္တာရက်ကနေကျေးဇူးတင်ပါတယ်ကျွန်တော်ဥထုံးဥကိုလည်းလိုင်းမှာဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥထုံးဥရှိပါလားခင်ဗျာ
ကြားပါတယ်ခင်ဗျာဟုတ်ကဲ့ဥထုံးဥရေ
အဲ့တော့အခုကတော့ဒါဒီတက်တဲ့အတူသဖြင့်တော့ဒီအစိုးရတက်တွေကိုအကာအကွယ်ပေးတဲ့ဥပဒေရှိစဉ်နေဆိုတဲ့ဘက်ကတော့ကျွန်တော်တို့ပြောကြဆွေးနွေးကြရပါတော့တဖက်ဆက်သွားပြောသလိုဒီဟာဒီဥပဒေပြဋ္ဌာန်းလိုက်ရင်နောက်ပိုင်းကနောက်ဆက်တွဲကုန်ကြမဲ့ဈေးတွေကလည်းအများကြီးရှိတာ哦ဒါပေမဲ့တစ်ဖက်မှာလည်းဒီသူတို့အကာအကွယ်ပေးလိုက်လို့ရှိရင် accomplice လို့ခေါ်တဲ့ဒီဟိုဟာပေါ့အစိုးရတက်တွေဆိုလို့ရှိရင်အစိုးရနဲ့ပေါင်းပြီးတော့
တကယ်မလားသူတို့ဟိုပူးပေါင်းကြံစည်တာမျိုးတရားရုံးမှာထွက်ဆိုတာမျိုးတွေဖြစ်လာနေတဲ့အလားအလာလည်းရှိတော့ဟိုဒီဟာကိုပြထန်းခြင်းရဲ့ဒီဆိုးကျိုးကရောတခြားတစ်ဖက်ကကြည့်လို့ရှိရင်ဘာတွေများဖြစ်လာနိုင်ကြရှိတယ်လဲဗျဟုတ်ကဲ့ပါခင်ဗျာကျွန်တော်နားလည်သလိုပြောရမယ်ဆိုရင်တော့အစိုးရတက်သေးလို့ဖြစ်သွားတာနဲ့ဒီပိုင်းနဲ့အများစုဟာအမှုတစ်ခုကိုကြည့်လိုက်ရင်ပထမဦးဆုံးအစိုးရတက်သေး
ဟုတ်လားအဲ့လိုရှိတဲ့ခါမှာအဲ့ဒီလူတွေကိုစစ်လိုက်ရတဲ့အချိန်မှာကိုကျွန်တော်တို့ညီအစ်ကိုကြောက်ခါရောက်ပါတယ်ဥမာနမူနာပြောမယ်ဆိုရင်ကျွန်တော်တို့လက်ပတ်တန်း เจ้าหน้าที่ไปสืบเจ้ามารู้ว่าหมู่เสกขยะเราอกูเจอได้แท้มาส่วนนี้จำนวนเช่นนี้จะช่วยสวยเราเล็กแค่ไหนไอ้หมู่เตยลู่เนี่ยตัวเดียวเตยลู่ลีกูได้ง่ะไอ้หมู่ตัดสัญญาไหนเงี้ยโน่ตอนนี้อาเซียนโดนเตียวอูบีเนี่ยมันกำลังปกป้องยีเลยตัวรู้เนี่ยเตียอาบ่เลยเตียตกใจเนี่ยชิคันบีโร่มันกูเลยฮงกูเลยจะช่วยใครมาสิ่งที่เชียงชานีไปเนี่ยเลยหมู่กูเลยไอ้เราที่ช่วยทาร์เลย ลุงโน่ดิหน้ายี่เดียวคนนั้นเดียวเดี๋ยวลุงเตี้ยวสั่นเนี่ยสั่นตัวโตเข้าไปเลยเนี่ยหน้าจัวร์เราสู้ยาเหยียดตัดสิทธิ์ตัวเดียวลุงหน้าจัวร์เราเป็นสู้ยาตัวกันนี่วิโรยังลุงสู้ไม่ดีเราช่วยดูดิหน้าเราเจออะไรไอ้โรดีอุบลีดีว่าเราไปเลยเนี่ยสู้ยังจันโอรุดีดูดีอารมณ์เนี่ยหน้าเสียไปชีเดียวลุงจันโอรุดูสู้ยังไม่พอเปล่า
โอเค
ดิยูยูตัดดิตัวจ้าเราเปล่าสุจาวาตัวจ้าเราดิอสุวาตัดดิปอนะดิยูตัดดิโอเคกูจะสิบวันมาจีบเนี่ยปอนะเด็กเกอดิมาส่วนนอกขอราเราดิวิสเบลว่าปอดิมุ่ยสิวากิสาบพี่พี่จินเดชชาสามัวพี่พี่โอตีโลตายเนลูปอนะไอ้โลลูเรียวอ่ะกาวเว็บบุมาลูอาเปอุล่ะ
โอ้ในใจดีดีมาลูกเพื่อพี่ที่มาเราแมนดังอยู่ยัดที่เดือดจุดจุดกูนี่เปอุล่ะเราบอกถ้าเป็นเนี่ยประมาณเดียชินเนี่ยเตียวอุบลี เตียวอุบลีก็นักขู่เนี่ยเตียวอีชานาเนี่ยอุบลีจุยนักขู่จะลงอ่ะยินดีลำยำเอาจีนียาฮาร์โร่ชิตงจานี่เลยเนี่ยเนี่ยปองเช่าเสียเจ้าเจ้าเอ๋นั่นล่ะโอ้จันโอรุน่าเลยรู้เปล่าเนาะเสียอาณาจักรเส้นนี้แกเอาความนิมิตุไรเดียดีเตียวอุบลีเนี่ยเตียสิ่งนี้ฮะลงมาอุชูยินชุดชนี่ละมันจะเกิดอะไรเดียเกิดจันทร์บุมาจีนี่เดียมีดูจะอุดยาบุมสูมีนั่งสงสัยเนาะไอ้ลูกจีนเนี่ยจีนี่มา
ถ้าหลบผู้สุราย้ายลงเลยเนี่ยยังว่าว่าฮาลงเนี่ยลูกจันโอรมีเนี่ยเปล่าไม่รู้ว่าวุ้กมั้ยโอเคที่การอ่ะยินอุ้งดาเตียสิ่งยิ่งมันได้ที่จีจีพี่ละอ่ะยินเต็มอ่ะยินหลบผู้ลงเมื่อสุดเลยตบพี่นี่ละปะเนาะแล้วสิเตียสิ่งยิ่งสิ่งอ่ะมาเราถ้าพี่พูดแค่ยังเมื่อสุดเลยนี่ท่าสิ่งนี้ละปะโอเคโอเคจันโอรดูดูบุเลยลีไลมาเพิ่งขอจิมาเลยขมิ้น ดอเดบัวส่วนเลยดาชินิดูเลพี่เดนเอาอย่างลุดออกมาเลยอย่างแต่ตามาลุดออกมาพี่เลยตามวันท่านสองแกตุพี่เดไล่ชิมาเลยดาก็ชิมพี่เนี่ยมาในทางนี้เนี่ยปกุพี่เดสโรลลลเจปีจันนารีชินิดูดีตามาชินิดูเลวก็สุจาบาสโนเนาะสโรดอเดบัวด้วยจงยาส่วนเลยดีอะคูจันนารูลัดลอพี่เนี่ยส่วนเมื่อคูดอรีอัตตาขานเรนียวแกมีดาจูฮาตุรูมูตุรูตันจีเนี่ยดาเมเล
โอ้ไต่บุญนี่ตาตุรุกูแรงกว่าชิงชอบขนาดจะทวีเต็งเช้าเนี่ยเลยสุบิจันโอ้ดิเรนิจานี่อะไรรถเดบุตีอัตลาดิกิสาฮาโอ้ชีดิมชีดิมชีดิมชีดิมสุราอุลสุนิบ่าว
โอเคจะมาอันนี้เนี่ยพี่อ๋อมีส่วนเนาะจมารุนั่งงานอ่ะที่ป้าอุ้มยาสวาบ่เนาะที่ยาวิสุมุยเนี่ยยามยาตามุมาอิมระอันนี้เข้าไปเลยแต่สิ่งนี้ทำมาเลยจมารุสุยานี่เนี่ยที่กันได้รู้จูซาบีสังเวียนนี่เป็นจมารุ ที่นี่เนี่ยอุบลีอ่ะพอมาเยอะจมารุสังเวียนนี่เนี่ยโรงงานนี่ยากจมารุที่อาเมียตามุไม่ยากอะไรง่ายตัวยากไปแต่ที่ก็สังเสริฐได้ค่ะมาจมารุที่อายุบ้านสัญญามาเยอะช้ากันได้หรือไม่เอาบ่เนาะจมารุตัดติดเท่าทารีอาเมียเกี่ยมยาตามุชิบูอารมณ์ยาตามุมาชี้ยานี่จมารุอุบลีเนี่ยมันชิบูหนักมาที่ขยายเรื่องบ่เนาะดูคุยชอบเอาขยายเรื่องดูเรื่องอาดีไรตามุหรือบ่เนาะที่กันได้หรือไม่เลยจมารุ
แต่เท่าที่อันนี้ลูกศิษย์มาลูกที่เอาไปสมุยอยู่ตัวมาที่ใครไปแต่จำว่าที่กันได้เดี๋ยวสูตรศิษย์มาลูกที่เลี้ยตัวบุเนี่ยที่เอาไปสมุยบุน่าจำว่าลูกขยายเรื่องดูดีประกาศอยู่มาที่อะไรดูประกาศมีอาจารย์มุชิบัวที่อุบลีวัวมาเพื่อนมันเองมีอาจารย์จะทำบุรุษรู้เลยที่อุบลีจะทำไปไรเนาะจำว่าลูกที่เอาไปสมุยเนี่ยที่อาจารย์มุเลยจำว่าอัตไทยเลี้ยวบ่เนาะแต่พี่ที่เนี่ยเท่ากูพิลามเลยจำว่าลูกอารมณ์ยิ่งมาเลยใช่ไหม
โอเ
ဒီတော့ဘဝတိတခုတီထောင်နိုင်လောက်တဲ့အထိတို့ကလူတဲ့နဲ့မပုံနေအစ်တဲ့နဲ့ထုတ်ပေးတယ်ပြီးရင်အရင်ဒီဟိုဟာပေါ့ဘဝတိပြန်လဲစတင်နိုင်မှုတို့အရင်ဒီတွေထုတ်ပေးတဲ့အထိ သူတို့ကအကာအကွယ်ပေးတာတွေရှိပါတယ်အမေရိကန်အစိုးရကတော့သူကပတ်စံတက်နိုင်တော့သူကဒါတွေလုတ်ပေးနိုင်တယ်လို့ပြောမယ်ဆိုရင်တော့ရတာပေါ့လေဒါပေမဲ့လည်းကျွန်တော်တို့မြန်မာနိုင်ငံမှာလည်းအတိုင်းအတာတစ်ခုအထိအလျောက်
di top and beam, a cargo beam, another thing are diluted a year, you can have repercussion bonnet, through tiny to a champion to a galazachi and no Makaya Wusso in order, alumio, topo, medue, tangamedure, or bobido tolame, temare, and a woman, you know, not so cut to relate to the genaga, the Osago, general, the attendinello, or woman who are Piotaraka, general blue pongane, or
ပြထိုင်းရင်ကောင်းမလဲဘလောက်စင်တီများဖြစ်မလဲဆိုတာကိုကတ်တူလေးပြောလို့ရမလားဟုတ်ကဲ့ပါလူခွင့်ရေချိုးဖောက်မှုခံရတဲ့သူတွေကပြည်သူကြီးသားတွေဖြစ်တယ်ချိုးဖောက်တဲ့သူတွေကအနာဘယ်ဖွဲ့စည်းဖြစ်တယ်ဒါကြောင့်လူခွင့်ရေချိုးဖောက်မှုကိုအကာအကွယ်ပေးနိုင်ဖို့အတွက်ကိုဒီဥပဒေလိုမျိုးကအခိုင်အမာပြဋ္ဌာန်းဖို့လိုအပ်တယ်တောင်ရက်တဲ့အခါမှာလဲကျွန်တော်တို့တရားရေးဌာနရဲ့ရှေ့နေ ဒီလိုသောက်ချောက်ထိမ့်ဖို့အတွက်အထူးဖွဲ့စည်းထားတဲ့အဖွဲ့ကနေပြီးတော့ရေးရော်စီမံဆောင်ရွက်ပြီးတော့လုပ်ဆောင်နိုင်မယ်ဆိုယူနစ်တစ်ခုအနေနဲ့ဖွဲ့စည်းစီမံဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ပြည်နယ်မှာလည်းအကောင့်တွေပေါ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ဟုတ်ကဲ့။ဥရောပကောခင်ဗျာ။ဥရောပဆောင်လည်းပြောပါအဲ့ဒီနေကုန်းကိုပဲ။ဒါကိုဥရေပြည် ဟုတ်ကဲ့ဥထုံးဟုတ်ခင်ဗျာနောက်ဆုံးပါများဆွေးနွေးခြင်းပါတယ်လက်ခတ်တူတို့လေးစက္ကန့်သုံးရလောက်ဟုတ်ကဲ့ဟုတ်ကဲ့ဥထုံးဟုတ်ခင်ဗျာနောက်ဆုံးပါများဆွေးနွေးခြင်းပါတယ်လက်ခတ်တူတို့လေးစက္ကန့်သုံးရလောက်ဟုတ်ကဲ့ဟုတ်ကဲ့ဥထုံးဟုတ်ခင်ဗျာကျွန်တော်ကအဓိကပြောချင်တာကတော့ကျွန်တော်ကဂုမထောင်ဆက်ဖွဲ့စည်းအုပ်ချုပ်ပုံဘာညီပြီးတော့မှဆင့်သက်လာတဲ့
ကိုင်လိုင်းဒီမိုကရေစီနဲ့တွန်းနေတဲ့နိုင်ငံမှာတော့အနေဆုံးဒီဒီမိုကရေစီလေးလို့ပြောတဲ့သေးသေးလေးကိုတော့ခံပြီးပေးခဲ့ကြတယ်နိုင်ငံရေးအကျဉ်းသားတွေဒါမှမဟုတ်ဆက်သက်ရှိ60မြောက်ကနေစပြီးချက်နှံနေတဲ့ခေါင်းတွေကျသေးခံခဲ့ရအကျိုးပြခံခဲ့ရတဲ့လူတွေကိုဒီနေ့ထိတော့မှနိုင်ငံရေးအကျဉ်းသားလို့ဆိုပြီးဥပဒေအရစကလုံးရအောင်ခွင့်မပြုသေးတဲ့ဒီနိုင်ငံမှာကျွန်တော်တို့ခုနပြောတ
data leader bima di ubri go awmyin ne ubri tuku phit aw saung yet pe sei chin ma le shin
okay jesu tin ma le khmyar pa win sin ne ja le tu ri a long go chano lo athu be jesu tin chi ba le khmyar
ဒါကတော့ကိုဇော်ဝင်းလိုင်စီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညတရလီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဘယူနိုက်တက်ဆန်ဆန်မြို့အခြေဆိုင်ဇောင်စင်းဆက်သွယ်ရေးပစ္စည်းကိရိယာကော်ပိုရေးရှင်းနဲ့ ZTE ကန်ဆွန်းဆက်သွယ်ရေးလီမိတက်တပေါင်းတည်းအားဖြင့် ZTE ကုမ္ပဏီကိုအမေရိကန်ကုသံရောင်းဝယ်ရေးဌာနစမှုနဲ့လုံခြုံရေးဘူရိုကတင်ပို့ကုန်အထူးအခွင့်အရေးညှင်းပယ်ပြီးအရေးယူလိုက်တဲ့အကြောင်းအမေရိကန်ကုသရေးဝန်ဝင်ကြီးဝီလ်ဘာရော့စ်ကကြေညာထားပါတယ်။အီရန်နဲ့မြောက်ကိုရီးယားကိုဆက်သွယ်ကိရိယာတွေတရားမဝင်ပို့ခဲ့တာ၊လိင်ညာရေးသားတာ၊အမေရိကန်ဆိုရောက်ကိုဖွင့်ထုတ်ပြောကြားမှုမလုပ်နိုင်အောင်တားဆီးတာနဲ့ယုံကြည်အောင်လှည့်စားတာတွေအပါအဝင်တရားရေးပိုင်းကိုနှောက်ယှက်တာတွေကြောင့်အရက်ဖက်နဲ့ရာဇဝတ်ကြောင်းဆိုင်ရာဒဏ်ငွေဒေါ်လာ 1.19 ဘီလီယံပေးဆောင်မှု2019ခုနှစ်မတ်လမှာ ZTE ကသဘောတူခဲ့ပါတယ်။အဲ့ဒီငွေဒဏ်အပြင်တင်ပို့ကုန်ဆိုင်ရာထူးခွင့်ရေးကို9နှစ်ကြာဆိုင်းငံ့ညှင်းပယ်တာကိုလည်း ZTE ကသဘောတူခဲ့ပါတယ်။သဘောတူညီချက်ထဲမှာပါတဲ့တစ်ချက်ချက်ကိုမလိုက်နိုင်ဘူး။ဒါမှမဟုတ်တင်ပို့ကုန်ကြီးကြပ်ခြင်းဆိုင်ရာစည်းကမ်းတွေကိုကုမ္ပဏီကဖောက်ဖျက်တယ်ဆိုရင်ဒီဆိုင်းငံ့ပြစ်ဒဏ်ကိုချက်ချင်းချမှတ်နိုင်ပါတယ်။သဘောတူချက်ရဖို့2016ခုနှစ်ကစည်းဆက်ညှိနှိုင်းခြင်းအတွင်းနဲ့2019ခုနှစ်ဆိုင်းငံ့ကာလအတွင်းအကြီးအကဲဝန်ထမ်းကိုစီကံချိုးဖောက်မှုနဲ့အရေးယူဖို့လုပ်နေတယ်။ဒါမှမဟုတ် အရေးယူပြီးသွားပြီဆိုပြီးစက်မှုနဲ့လုံခြုံရေးဘူရိုကို ZTE ကုမ္ပဏီကလိမ်လည်ပြောဆိုခဲ့တယ်လို့ကုသရေးဝန်ကြီးဌာနကအခုစမ်းစစ်ထားပြီးဖြစ်ပါတယ်။စည်းကမ်းချိုးဖောက်မှုနဲ့ဝန်ထမ်းကိုအရေးယူထားတယ်ဆိုတဲ့အချက်အလက်နဲ့အထောက်အထားတွေပေးဖို့စက်မှုနဲ့လုံခြုံရေးဘူရိုကတောင်းခဲ့ပြီးတဲ့နောက်မှာသာ ZTE ကလိမ်လည်ပြောဆိုခဲ့တယ်ဆိုတာအမေရိကန်အစိုးရကိုအကြောင်းကြားခဲ့တာပါ။ ZTE ကုမ္ပဏီဟာသူတို့လူရက်ကိုပထမဆုံးတည်ပြီးအရေးယူတဲ့စီရင်ရေးထက်သွင်းချိန်မှာအမေရိကန်အစိုးရကိုလိမ်လည်ပြောဆိုခဲ့ပါတယ်။ဆိုင်းငံ့ပြစ်ဒဏ်ချထားချိန်မှာလိမ်လည်ပြောဆိုခဲ့ပါတယ်။စံတက်ကာလအတွင်းထပ်ပြီးတော့လိမ်လည်ပြောဆိုပါတယ်လို့ကုသရေးဝန်ကြီးရော့စ်ကပြောပါတယ်။တရားမဝင်လူဆောင်ချက်မှာပါဝင်ပတ်သက်တဲ့ဝန်ထမ်းတွေကို ZTE ကစုငွေတွေပေးခဲ့ပြီးတတိပေးစာတွေထုတ်ပြန်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုဒီလိမ်လည်ပြောဆိုချက်တွေနဲ့ဖုံးကွယ်ခဲ့ပါတယ်။ ZTE ဟာကုသရေးဝန်ကြီးဌာနကိုလိမ်လည်ပြောဆိုခဲ့ပါတယ်။ZTE ဝန်ထမ်းတွေနဲ့အကြီးအကဲတွေကိုတတိပေးအရေးယူရမယ်အစား ZTE ကစုချင်းမြင့်ခဲ့ပါတယ်ဒီလိုစိုးရွားတဲ့အပြုအမူမျိုးကိုလစ်လျူရှုထားလို့မရပါဘူးလို့ဝန်ကြီး Ross ကပြောပါတယ်ခင်ဗျာ
အမေရိကန်စိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်တို့ရရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရွားရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုက်ပါရခင်ဗျာ VOA မြန်မာဘက်ကဘူရူနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်ပေးနေပါတယ်အခုထုတ်လွှင့်တဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိ60မီတာ second 19.25 ဒုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်တာမျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ပြင်းထန်သမလားနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်ပြီးလုပ်ဖို့ပြောပေမဲ့သတင်းတောက်တွေကိုအင်ကာနဲ့ပြောကြရမှာတော့လက်ရှိရထားတဲ့အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်နှုတ်ထွက်ဖို့ရှိမရှိခေါင်းဆောင်နှစ်ဦးစလုံးကဘာရေးလက္ခဏာမှမပြပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်းအွန်းနဲ့အမြန်ဆုံးတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပြီးကင်ချွန်းအွန်းဟာတိုက်ကိုပွင့်လင်းတိုက်ခါရှိသူဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတွေ့ဆုံပွဲအမြန်ဆုံးလုပ်ချင်တယ်ဆိုတာအမေရိကန်ကိုတိုက်ရိုက်ပြောခဲ့တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောကြားခဲ့တာပါ။ဒီသတင်းပတ်ကုံမှာချင်းပါမယ်။အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းအရေးကုံတွေအပြင်ကုံတွေစစ်ပွဲနဲ့တောင်တိုပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုတွေလို့ကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပေမဲ့တိုးတက်မှုကတော့အနည်းချင်းပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။စင်ကာပူနိုင်ငံခြားရေးဝန်ကြီးကဒေတာရင်းအရေးယူဆောင်ရွက်ရမှအားလုံးသဘောတူဖို့လိုအပ်တယ်လို့အလေးထားပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးဒဏ်ဟာဘေးဒုက္ခရောက်နေတာကိုမြင်ရတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာဝန်내ပွဲဖြစ်ကြောင်းနဲ့အာဆီယံဖွဲ့စည်းတွေနဲ့အဲဒီကအကြမ်းဖက်မှုတွေရပ်ဆိုင်းရင်းနဲ့အကူအညီပေးရတဲ့အတွက်ဦးစားပေးပြီးဆွေးနွေးသွားမယ်လို့လည်းပြောကြားခဲ့ပါတယ်တရုတ်နိုင်ငံမှာဆင်တင်းနဲ့လုပ်ထားတဲ့ပစ္စည်းတွေအယောင်တက်နေတာကြောင့်အာရှကဆင်တွေကိုဖမ်းဆီးတပ်ဖြတ်မှုစိုးရိမ်စရာကောင်းလောက်အောင်များပြားလာတယ်လို့ဗြိတိန်အခြေစိုက်ဆင်ကာကွယ်ဆောင်ရွက်ရေးအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတွေမှာစုံစမ်းရရှိတဲ့အထောက်ထားတွေကအာရှဆင်တင်းတရားမဝင်ရောင်းဝယ်မှုဟာထိတ်လန့်စရာကောင်းလောက်တဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ်
။ဒါကတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့တွင်အစီအစဉ်ထုတ်လွှင့်မှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်။ VO ရဲ့ညနေပဲ6နာရီခွဲနဲ့9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို client မီဒီယာ second 19.25 ရုပ်ကနေဖမ်းယူနားဆင်နေပါတယ်။ VO ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စတန်မူပါ
This program has come to you from the Voice of America, Washington.